าครับอีบ่แม่มาตาตาสกาเมียซีซั่นมาไข่มีเล่มยอกบ้านไอ้เคสเนี่ยปัดตะโลပြောဆိုကြရဲ့စကားတွေတဲ့ကသတိထားမိရဲ့စကားတချို့ကိုမှတ်သားမိရဲ့စကားတွေဖြစ်ကောင်းတို့တင်ပြလို့ပါတယ်တမရဟောင်းဦးသိန်းစိန်ကိုထောက်ခံရတဲ့အကြောင်းရင်းတွေထဲမှာပြပခီးစဉ်တစ်ခုမှာစကားကြီးသုံးခွန်းပြောကြခဲ့တဲ့အတွက်ဖြစ်တယ်လို့မျိုးဘာသာသာသနာဆောင်းလျှောက်ရေးလှုပ်ရှားသူမစိုးရင်တိုက်တဲ့ဆရာတော်ဦးရသူကပြောကြလိုက်ပါတယ်စက်တင်ဘာ10ရက်နေ့ကကရင်ပြည်နယ်ဖအံမြို့တောင်ကလေးနှစ်သိကူးကွန်းမှာပြုလုပ်တဲ့ခွန်ပြမိတ်မရပဲကျင်းပတဲ့ဟောပြောပွဲမှာဥရသူကအခုလိုပြောရတာဖြစ်ပါတယ
်။စကားကြီးသုံးခုကျတော့အကုန်တော့ခံတာမဟုတ်ဘူးစကားကြီးသုံးခုနဲ့ဟိုပဲထောက်ခံတိတ်ရုံးညာဆိုတာမရှိဘူးဘင်္ဂလီပဲရှိနေလိုချင်ပေးမယ်တတိယနိုင်ငံတွေကလိုချင်ဆိုတော့ယူဘာနဲ့ပေးရမလဲဘာနဲ့ပို့ရမလဲသုံးယူမဲ့လို့မရှိဘူးဆိုရင်ဒုက္ခသည်စကားဖွက်ထားမယ် UN အကူအညီနဲ့ကြွေးထားမယ်အဘိဗန္နာနဲ့တော့မကြွေးနိုင်
ဒါတော့ဥရသူပြောတော့တာပါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အခြေအနေဟာနိုင်ငံတော်အုပ်ချုပ်ရေးရန်တွေကပြည့်ယွန်းသွားတာကိုပြသတဲ့သက်တေဖြစ်တယ်လို့ပြည်အောင်စုကြံ့ခိုင်ရတဲ့ဖွံ့ဖြိုးရေးပါတီဥက္ကရာဦးတန်းထေးကပြောလိုက်ပါတယ်။စက်တင်ဘာ10ရက်နေ့ကကျင်းပတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ရေးဆွေးနွေးပွဲမှာပါတီဥက္ကရာဦးတန်းထေးကအခုလိုပြောလိုက်တာဖြစ်ပါတယ်
။အုပ်ချုပ်ရေးဝန်ထမ်းတွေရဲနဲ့တက်မလို့ပါအောင်လဲ။လူငယ်တောင်ရှိသူတွေကိုစီနင်းသက်ပြတ်တိုက်ခိုက်ခြင်းခံရတာလေ။ကိုယ်ရင်ပစ္စည်းတွေပျက်စီးဆုံးရှုံးပြီးတော့နေရဆုံးခွာထွက်ပြေးနေရတာလည်းအတူရက်ဖက်အုပ်ချုပ်ရေးကိုပုံမှန်ဆောင်ရွက်နိုင်တဲ့အခြေအနေမရှိတော့တဲ့အတွက်ပုံမှန်144ထုတ်ပြီးထိမ့်သိမ့်နေရတဲ့အခြေအနေဟာနိုင်ငံတော်အုပ်ချုပ်ရေးရန်တရားပြည့်ယွင်းသွားခြင်းကိုပြတ်တနေတဲ့ငင်းပယ်လို့မရတဲ့သက်တည်ဘူ
း။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကရာဦးတန်းထေးပြောတော်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိအစိုးရကကာကွယ်ရေးနဲ့လူမျိုးရေးကောင်စီကာလုံအစည်းအဝေးမခေါ်ယူတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားတဲ့အတွက်ကြောင့်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီသစ်ပါတီဥက္ကရာဦးသိန်းညွန့်ကပြောလိုက်ပါတယ်။စက်တင်ဘာ12ရက်နေ့ကကျင်းပတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးနဲ့မဟာမိတ်ပါတီများရခိုင်ပြည်နယ်အရေးဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာဦးသိန်းညွန့်ကအခုလိုပြောပြတာဖြစ်ပါတယ
်။ကာလုံကာလုံကသတိပြုမခေါ်ဝဲနေတာကပြည်ပစိတို့ဖြစ်အောင်လုပ်ဖို့ပါ။မြေပြည်တော်တို့ဆိုတာပေါ့ရဲ့ဥပဒေနဲ့ငြိညွတ်ဖို့အဲ့ဒါကြောင့်ကာလုံညင်းမဲ့ပြီးကာလုံမခေါ်ဝဲနေတဲ့ကတိကြတော့ဥပဒေကြောင့်ကစီရင်စီရမယ့်ပြဿနာဖြစ်လာတယ်ဆိုတော့ဖွဲ့လေ
တော့ဒါကတော့ဦးသိန်းညွန့်ပြောတော့တာပါ။ဒီတစ်ပတ်ထဲမှာနောက်ထပ်သတိထားမိတဲ့အကြောင်းအရာတစ်ခုကတော့ရခိုင်ပြည်နယ်အရေးမှာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးရေးသားဖော်ပြရမှာသတင်းမီဒီယာတွေအနေနဲ့အဖြစ်အပျက်တစ်ခုကိုကိုလိုရာဆွဲယူသတင်းရေးသားတာထက်အမှန်တရားကိုဖိအားကင်းကင်းအစွဲကင်းကင်းနဲ့ရေးဖို့လိုတယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။မောင်တော်ဒေသကပြန်ရောက်လာပြီးစက်တင်ဘာ17ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ရဲ့အကြောင်းအရာကိုဆွဲထုတ်သွားပြီးတော့ကိုကြိုက်သလိုပုံဖော်နေတဲ့သတင်းမီဒီယာတွေရဲ့တက်ရောက်မှုကကဘာကြီးမှာတစ်မျိုးတစ်ပုံဖြစ်နေတယ်ဆိုတာကျွန်တော်တို့တွေ့ရလို့အမှန်တရားဘက်ကကျွန်တော်တို့ရသလောက်ကျွန်တော်တို့ဟာပြည့်စုံပြီလို့ကျွန်တော်တို့မဆိုလိုပါဘူးဒါပေမဲ့ကျွန်တော်တို့ကအမှန်တရားတွေကြီးပဲဖြစ်နေဆိုတာတော့အာမခံပါတယ်အဲ့တော့ပြည့်စုံတဲ့ပကြီးကားချက်ဖြစ်အောင်လို့မီဒီယာသမားတွေကလည်းဝိုင်းပြီးတော့ဖြည့်ကြမှာပါအဲ့ဒီဖြည့်ကြတဲ့အခါမှာဖိအားကင်းကင်းအစွဲကင်းကင်းတကယ်အမှန်တရားဘက်ကအဲ့ဒီကျွန်တော်တို့နေခဲ့တဲ့နိုင်ငံတော်ဘက်ကသစ္စာမပေါက်တမ်းကျွန်တော်တို့လည်းတင်ပြမယ်မီဒီယာသမားတွေလည်းတင်ပြမယ်လို့ကျွန်တော်တို့ယူပါတယ်
88မျိုးသက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပြောတော့တာဖြစ်ပါတယ်ဒီပွဲမှာပဲတောင်တွင်းကြီးစုပူမှုလို့ဘာသာရေးလူမျိုးရေးမတည်ငြိမ်အောင်လှုပ်ဆောင်တာမျိုးဟာဒီမိုကရေစီအစိုးရကိုအင်အားချိနေအောင်လှုပ်ဆောင်ချက်ဖြစ်တယ်လို့88မျိုးသက်ចောင်းသားကောင်းဆောင်လူဖြစ်တဲ့ကိုချင်းမီရလည်းပြောကြခဲ့ပါတယ်အင
်းမတူလားဒီဦးတင်ကျော်နဲ့တမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဦးဆောင်တဲ့အစိုးရဟာဒီမိုကရေစီပြည်ပြောင်းလဲအတွက်စူးစမ်းနေတဲ့ခါကမှအဲ့ဒီအစိုးရကိုစုံပြားချက်တဲ့ဖြစ်အောင်အဲ့ချင်တယ်အောင်ဝိုင်းပြီးလုပ်ကြမယ်ဆိုလို့ရှိရင်အဲ့ဒါဟာအကြီးကျယ်မှားနိုင်မယ်ဆိုတော့လေကျွန်တော်တို့ဒီကပြောချင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့နေတော်သမားဦးထိပ်ကျော်တမင်ပုဂ္ဂိုလ်ဒေါက်ဆန်းစုကျော်နဲ့အတူကျွန်တော်တို့တပါးတဲ့ရပ်တည်သွားမယ်ဆိုတော့လေကျွန်တော်ပြောချင်ပါတယ
်ဒါကတော့88မျိုးဆက်အကြောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုချင်မီပြောတော့တာပါမောင်တော်အကြမ်းဖက်မှုကိုအခြေခံပြီးတော့လူမျိုးရေးဘာသာရေးပြိပခဖန်တီးမှုတွေကြောင့်ပြည်တွင်းမှာလုံခြုံရေးအလေးထားဆောင်ရွက်နေရတဲ့အခြေအနေပါဝင်အချက်၄ချက်ကြောင့်ကလုသမဟာထူထူညီလာခံကိုဒေါန်ဆန်းစုကြည်မတက်ရောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံပြောခွင့်ရသူဦးစောထေးကပြောလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ထူထူညီလာခံမတက်ရောက်တာနဲ့ပတ်သက်ပြီးသမ္မတအိမ်တော်မှာစက်တင်ဘာ17ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစောထေးကအခုလိုပြောကြားခဲ့တာဖြစ်ပါတယ
် Humanitarian system ပေါ့နော်လူသားချင်းစာနာတော်တော်လို့အောင်ပါတယ်ကျွန်တော်တို့ကချက်ချင်းလို့အောင်ပါပေါ့နော်အဲ့ဒါလို့ဖို့ရှိတယ်အဲ့နံပါတ်1ချက်ပါနံပါတ်2ချက်ကတော့ကျွန်တော်တို့ဒီတွင်မှာဒီရခိုင်ပြည်နယ်မောင်တော်ကျတဲ့ငါနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေရှိတယ်။ဆိုးရွားကိုစန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်။ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုလူမျိုးရေးဘာသာရေးတစ်ခုဆွဲသွားတဲ့ဟိုပဋိပက္ခဗန္ဒီမှုတွေလည်းရှိတယ်။ကျွန်တော်တို့ပြီးခဲ့တဲ့တောင်တွင်းကြီးဖြစ်စဉ်မှာတွေ့ခဲ့ရတယ်လို့အဲဒီမှာကျွန်တော်တို့ဒီတွင်းမှာတည်ငြိမ်မှုအတွက် အထူးအလေးထားလို့ကျွန်တော်တို့လုပ်နေရတဲ့အလေးထားရှိပါနောက်တတိယချက်ကကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်တယ်ဆိုတော့ကျွန်တော်တို့တည်ငြိမ်ချက်တွေရှိတယ်အဲ့ဒီပေါ်မှာလည်းကျွန်တော်တို့မြန်မာနိုင်ငံမျိုးကြီးတွေမှာအကြမ်းဖက်တိုက်ခိုက်မယ်ဆိုတော့ပြောကြားချက်တွေတည်ငြိမ်ချက်တွေရတယ်အဲ့ဒါလည်းလုံလုံကြီးကကျွန်တော်တို့အထူးအလေးထားဆောင်ရွက်နေရအလေးထားရှိတယ်အဲ့ဒါနံပါတ်3ချက်ပေါ့နော်
သမရာယုံညွန်ကြိုင်မှုချုပ်ဦးစော်ထေးပြောသွားတာပါအခုတော့မှတ်မှတ်သားသားစကားများစီစဉ်ရတော့ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ